ကယားပြည်နယ်လွိုက်ကော်မြို့မှာဒီကနေ့တကြံအကြက်နေ့မနေ့ပိုင်းမှာစစ်ကောင်စီရဲ့ပြည်နယ်အစိုးရဗဟိုမန်တပ်ကိုအဝေးထိန်ဒရုန်းယာဉ်နဲ့ပစ်ချဖောက်ခွဲခဲ့လို့20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့10နိုင်လောက်ကပောက်ကွဲခဲ့တာလို့ဘုံကွဲခဲ့တဲ့နေရာနားမှာနေထိုင်သူက VOA ကိုခုလိုပြောပြပါရတယ်။ကယားပြည
်နယ်လက်ဆောင်ရမန်တပ်မှာဘူဂျီနေရာတော့အပြင်ထက်တဲ့ရာကလေးအဒီကမှာဘူကျင်းလည်းရေးပါမယ်ဆိုအယောက်20လောက်တန်ရပါလား။အဲ့ရမ်းနေတဲ့ကြားလိုက်လို့ဆိုရင်လည်းအဲ့နော်သိမဝေးလေးတော့နဲ့ကြည့်ချပါလား
ကလေးတွေပါဝင်ရေကစားနေတဲ့မန်တပ်ပေါ်ကိုဒရုန်းသုံးပြီးတော့ဘုံချဖောက်ခွဲတာလို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ပောက်ကွဲမှုကြောင့်အမျိုးသမီး15ယောက်အမျိုးသား15ယောက်အမျိုးသမီး73ယောက်ထိခိုက်ဒဏ်ရာရတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါတယ်ဒီဖောက်ခွဲမှုကိုသူ့အဆို PDF အမေရိကန်အကြမ်းဖက်တွေကလုပ်ခဲ့တယ်လို့လည်းပြောကြားထားပါတယ်ရှင်